ဆင်းရဲတိုင်းပြည်တွေကိုချမ်းသာတဲ့စစ်မှုနိုင်ငံကြီးတွေကရော်ကြေးပေးဖို့တောင်းဆိုတာတွေကျေလောင်လာမဲ့ COP27 ခေါ်ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကိုအီဂျစ်ကတင်းငွေနေကဖွင့်လှစ်လိုက်ပါတယ်။ဘာမှမလုပ်တာဟာအမျိုးမြင်နဲ့ရောက်ပြီးရာသီဥတုကပ်ဘေးကိုအလျှော့ပေးရရောက်ပါလိမ့်မယ်လို့ပြီးခဲ့တဲ့နှစ်ညီလာခံရဲ့ဥက္ကဋ္ဌပြည်ထောင်နိုင်ငံကအလော့ခ်ရှာမာကပြောကြပါတယ်။ဒီနှစ် COP27 ရဲ့ဥက္ကဋ္ဌနေရာကိုအီဂျစ်ကိုလွှဲပြောင်းပေးရမှာပါ။ကမ္ဘာကောင်းဆောင်တွေကိုဘယ်နှခါနှိုးရအောင်မှလဲလို့လည်းသူကဖွင့်ပွဲမှာမေးခွန်းထုတ်သွားခဲ့ပါတယ်။ဖလော်ရီဒါကွေကို2030မှာ45ရာခိုင်နှုန်းလျှော့ရမှာဖြစ်ပြီးကမ္ဘာအပူချိန်က19ရာစုနောက်ပိုင်းအပူချိန်ထက် 1.5 စင်တီဂရိတ်ထက်မပိုပြီးမပူဖို့လိုအပ်ပါတယ်။မလုံနိုင်ခဲ့ရင်ကမ္ဘာကြီးဟာအပူလောင်တဲ့ကိန်းစိုက်နိုင်တယ်လို့သိပ္ပံပညာရှင်တွေကသတိပေးထားကြတာပါ။ဒါပေမဲ့လက်ရှိအခြေအနေတိုင်းဆိုရင်တော့ဒီဆယ်စုအကုန်မှာကာဗွန်ထုတ်လုပ်မှုကဆရာခိုင်နှုန်းတိုးနေပြီးအပူချိန်က 1.8 ဒီဂရီစင်တီဂရိတ်တက်လာမဲ့သဘောရှိနေပါတယ်။ကမ္ဘာကြီးကစက်မှုနိုင်ငံတွေကြောင့်ရာသီဥတုပူနွေးလာတာဖြစ်ပြီးဖောက်ပြန်မှုဒဏ်ကိုဆင်းရဲတဲ့တိုင်းပြည်တွေကခံရတာဖြစ်ပါတယ်။အခု COP27 ညီလာခံမှာတော့ဒီအတွက်ရော်ကြေးတောင်းဆိုသံတွေကအဓိကဖြစ်မှာပါ။ဖွံ့ဖြိုးပြီးနိုင်ငံတွေကအဲ့ဒီလိုရော်ကြေးပေးဖို့မြင့်မြတ်မှမှမျှော်လင့်ထားကြအကြောင်းကုလသမဂ္ဂရာသီဥတုအပြောင်းလဲဆိုင်ရာအလုံးမှုဆောင်အတွင်းမှု Simon Steel ကတောက်ကြနေကပြောကြားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားသဘောတူညီချက်တည်းချမှတ်ဖို့တောင်းဆိုထားပါတယ်။